ဒီကနေ့နိုဝင်ဘာ14ရက်နေ့ကကျင်းပတဲ့ပြည်သူ့တော်ရှင်ရေးမှာကန်းတော်အမတ်ဒေါ်ရင်မင်းလိုက်တင်သွင်းတဲ့အဆိုတစ်ခုကိုအမတ်15ရောက်ကထောက်ခံဆွေးနွေးပြီးတက်ဆိုင်ရာဒုဝန်ကြီးကလည်းထောက်ခံခဲ့တဲ့အတွက်အဆိုအတည်ဖြစ်ခဲ့ပါတယ်။အဲ့ဒီအဆိုကတော့နိုင်ငံတစ်ဝန်းလုံးရှိတိဆောက်ရေးလုပ်ငန်းများအားသတ်ပါတီစနစ်ကိုမှန်ကန်စွာကျင့်သုံး၍အများဆုံးအကောင့်ထည့်ဖို့ဆောင်ရွက်ပါရန်ပြည်တော်စုအဆိုရအားတိုက်တွန်းကြောင်းဆိုပြီးဖြစ်ပါတယ်။အဆိုနဲ့ပတ်သက်တဲ့ဆွေးနွေးမှုတွေဒုဝန်ကြီးရဲ့ဖြေရှင်းချက်တွေကိုကြည့်ရင်ဒီအဆိုဟာအလွန်ကြီးကျယ်များပြားတဲ့ဘတ်ဂျက်ငွေကြေးဆိုင်ရာကိစ္စတွေအာဂိလိုက်စားမှုဆိုင်ရာပြဿနာတွေစသဖြင့်ကိစ္စအတော်များများနဲ့ဆက်ဆက်နေတာမို့စိတ်ဝင်စားဖို့အလွန်ကောင်းပါတယ်။ဒီတစ်ပတ်အဲ့ဒီဆိုနဲ့ဆိုင်တဲ့ကိစ္စအကြောင်းဆွေးနွေးသုံးသပ်ကြည့်ကြရအောင်ပါ
။ကံကောအမတ်ဒေါ်ရမင်းလန်ကအစိုးရကနေဗန်နာဝေအမြောက်အများအကုန်ကျခံပြီးလုပ်နေတဲ့တိဆောက်ရေးလုပ်ငန်းတွေအရင်အသေးမပြည့်စီတဲ့တိုင်းပြည်ဗန်နာဝေအလဟတ်တဆုံးရှုံးလေလွင့်နေတာကိုအမြန်ဆုံးကာကွယ်တားဆီးဖို့အတွက်ဒီအဆိုကိုတင်ရတာလို့ဆိုပါရစေ။အဆိုကိုထောက်ခံဆွေးနွေးတဲ့တနက်ပင်အမတ်ဦးမြင့်ဦးကခေတ်ဆက်ဆက်အစိုးရရဲ့လက်ထက်မှာတိုင်းပြည်အတွက်လိုအပ်တဲ့လမ်းတံတားအဆောက်အအုံ၁၀မြောင်းတာတမန်စတာတွေစောက်တဲ့အခါကိုယ်တိုင်ဘတ်ဂျက်ရေးဆွဲကိုယ်တိုင်တည်ဆောက်ကိုယ်တိုင်ကြက်မှတ်ကိုယ်တိုင်စစ်ဆေးလုပ်ခဲ့ကြတဲ့အတွက်တိတ်မကြခင်ပြန်ပြက်စီးတာနောက်ထပ်ဘတ်ဂျက်ထပ်ကောင်းတာတွေကြောင့်တည်သူဘဏ္ဍာရီအဟောတိကံဖြစ်နေတယ်လို့ဆိုပါတယ်ဒါရီမကသူ့မဲဆန္ဒနယ်ကတံတား14စင်းဆိုရင်လေစောက်ပြီးတစ်နှစ်အတွင်းရိုးရင်းပျက်စီးလာတယ်ဆိုပြီးလက်တွေ့ထောက်ပြခဲ့ပါတယ်။ဒီအဆိုနဲ့ပတ်သက်ပြီးဆွေးနွေးခဲ့တဲ့အမှတ်တိုင်းကထောက်ခံခဲ့ကြတာပါ။အခုလိုဆွေးနွေးချက်တွေနဲ့ပတ်သက်ပြီးစောက်လို့ရေးဒုဝန်ကြီးဦးကျော်နင်းရဲ့ပြန်လည်ရှင်းလင်းချက်ကပိုးပြီးစိတ်ဝင်စားဖို့ကောင်းပါတယ်။သူက third party စနစ်ကိုလိုလိုချင်းချင်းလက်ခံကျင့်သုံးသွားမယ်အပြင်စောက်လို့ရေးဝန်ကြီးဌာနကိုလည်း3နှစ်အတွင်းregulatory body ဖြစ်အောင်ကြောင်းလဲဆောင်ရွက်သွားမယ်ဖြစ်တဲ့အကြောင်း contract လုပ်ငန်းတွေကိုတက်ဆိုင်ရအဖွဲ့အစည်းတွေနဲ့ contractor တွေဆောင်ရွက်နိုင်ဖို့လှုပ်ဆောင်သွားမယ်ဆိုပြီးဖြစ်ပါတယ်။သူဆိုလိုတာကလက်ရှိစောက်လို့ရေးဝင်ကြီးဌာနအနေနဲ့အစိုးရ budget တွေနဲ့လုပ်ကိုင်ဆောင်ရွက်နေရတာတွေရှိသေးတယ်။ဒီလိုအခြေအနေမှာလွှတ်တော်ကတိုက်တွန်းနေ third party စနစ်ကျင့်သုံးပြီးအစစ်အစစ်ခံနိုင်အောင်လုပ်သွားမယ်။ဒါဒီမကနောက်ဆိုရင်စောက်လို့ရေးဝင်ကြီးဌာနအနေနဲ့ကိုယ်ပါပါကိုစောက်လို့ရေးလုပ်ငန်းတွေလုပ်တော့မှာမဟုတ်ဘူး regulatory body အနေနဲ့ပဲလုပ်ငန်းတွေပြီးစီအောင်ဆောင်ရွက်သွားမယ်အဲ့ဒါကို၃နှစ်အတွင်းအကောင့်ထည့်ဖို့မယ်လို့ဆိုသွားတာပ
ါတကယ်လဲရှေ့အာဏာရှင်အစိုးရတွေလက်ထက်ကိုကြည့်လိုက်ရင်ဝင်ဌာနတွေဆိုတာကိုယ်ဘတ်ဂျက်တွေကိုကိုယ်ကိုယ်တိုင်သုံးစွဲတဲ့ဌာနတွေဖြစ်မှန်းမသိဖြစ်လာနေတာကြားပါပြီစောက်လို့ရေးဆိုစောက်လို့ရေးလုပ်ငန်းတွေကိုယ်တိုင်လုပ်စက်မှုဆိုစက်ဝင်လုပ်ငန်းတွေကိုယ်တိုင်လုပ်ဒီပင်ဆိုလိုက်ခင်ရေမြောက်ဖောက်အမိုက်သိကိုယ်တိုင်လုပ်ဆိုတဲ့စနစ်မျိုးပါဒီလုပ်ငန်းတွေကိုကိုယ်တိုင်လုပ်ကံကြတဲ့အတွက်အစင်းစစ်သောဌာနဆိုင်ရာဝန်ထမ်းတွေဟာလုပ်ငန်းတွေရဲ့ပါဝင်ပတ်သက်လုပ်ကံမှုတွေရှိလာပါတယ်ဝန်ကြီးဌာနကလုပ်ငန်းတွေအတွက်လိုအပ်တဲ့ကုန်ကျန်းတွေကိုတွေးရတာတချို့လုပ်ငန်းတွေအတွက် contract ဆက် contract ရယူလုပ်ကံတာစတာတွေကိုကိုယ်တိုင်တော်၎င်းကိုယ့်ရဲ့မိသားစုဝင်တွေရဲ့နာမည်တွေနဲ့တော်၎င်းလုပ်ကံကြပါတယ်ကိုယ့် budget ကိုယ်ကိုယ်တိုင်ယာရာသတ်မှတ်သုံးစွဲရတာဖြစ်နေတော့ကိုယ်အတွက်မျက်စိုးအောင်တာအဓိကအခြားဘာမှဂရုစိုက်ကြမလို့တဲ့အနေအထားမျိုးနဲ့နှစ်ပေါင်းများစွာဖြတ်သန်းလာခဲ့ကြတာဖြစ်ပါတယ်
။ကိုယ်ဌာနအတွက်ကိုယ်တိုင်ပစ္စည်းတင်သွင်းသူ contract ဆက် contract လုပ်ပြီးအကျိုးမြတ်ရယူတာအပြင်အခြားပြင်ပကို contract ပေးရတော့လေလက်ငွေယူပြီးလုပ်ကိုင်တဲ့အလေအထလေးကြဲကြဲပြန့်ပြန့်ထုံကားလာပါတယ်။ဒါကိုပို့ဆိုးစီတာကတော့အရင်အတွင်းနဲ့ကုန်ကြစိတ်ပုံမှန်ဟုတ်မဟုတ်စစ်ဆေးတဲ့ third party စနစ်ရှိနေတာပါ။ဒီလိုအကြောင်းအကျောင်းတွေကြောင့်လည်းအာဏာရှင်တွေအုပ်စိုးခဲ့တဲ့ခေတ်ကာလတစ်လျှောက်လုံးနိုင်ငံဗန္ဓာငွေကြီးအမြောက်အများကုန်ကျခဲ့သလောက်လမ်းတံတားစက်ရုံပြက်စစ်စရအခြေခံအဆောက်အအုံကောင်းကောင်းတွေမပေါ်ထွက်ခဲ့တာပါတကယ်ပေါ်ထွက်ခဲ့တာကတော့ကျယ်ပြန့်နဲ့အချင်းပြက်ခြောက်ဆားမှုဝင်ကြီးနဲ့ဌာနဆိုင်ရာအရာရှိကြီးတွေအကြီးအကျယ်ကျွဲဝချမ်းသာမှုစတာတွေပဲဖြစ်ပါတယ်အခုဝင်ကြီးဌာနတွေမှာ third party စနစ်ကျင့်သုံးခဲ့မယ်ဆိုရင်စောက်လို့ရေးဒုဝန်ကြီးပြောတဲ့ဝင်ကြီးဌာနတွေဟာ regulatory body အဖြစ်ပြောင်းလဲနိုင်ခဲ့မယ်ဆိုရင်ရလာမယ့်ကောင်းကျိုးကတော့အများကြီးပါပဲအဓိကကောင်းကျိုးကတော့တိုင်းပြည်ဗန္ဓာဝေကုံတလောက်ကုံရကျိုးနဲ့တဲ့လန်တရာစက်ယုံအဆောက်အအုံအဆရှိသဖြင့်အရင်အတွင်းကောင်းကြီးရလာမှာပါဒုတိယတစ်ခုကတော့အစိုးရဟာအစိုးရအလုပ်ကိုပြီးပြီးပြင်းပြင်းလုပ်လာနိုင်မှာဖြစ်ပါတယ်အရင်အာဏာရှင်အစိုးရအဆက်ဆက်ကနေဒီကနေ့အချိန်အထိအစိုးရဝင်ကြီးဌာနတွေဟာသူတို့လုတ်တင်လုတ်ထိုက်တဲ့အလုပ်သူတို့မလုပ်ဘဲမလုတ်တင်တဲ့ငွေကိုင်းသုံးဆွဲရတဲ့လုပ်ငန်းပေါင်းစုံကိုလုပ်နေပြီးအစိုးရရန်တရားမလိုအပ်ဘဲကြီးထွားနေတာကြပါပြီအဲ့ဒီပြဿနာတစတစပြေလည်သွားနိုင်ပါတယ်နောက်ပြဿနာတစ်ခုကကိုယ့်ဘတ်ဂျက်ကိုယ်က ကင်တုံးရတာနည်းလေလေအာဂရီလိုက်စားဖို့အခွင့်အလမ်းနည်းလေလေဖြစ်ပါတယ်ဒီအတွက်အကျင့်ပြတ်ခြောက်ခြားမှုကိုလည်းရှော့ချနိုင်ပါလိမ့်မယ်နောက်ထပ်ကောင်းကျိုးတစ်ခုကတော့လက်ရှိအစိုးရဝန်ကြီးဌာနကလုပ်နေတဲ့စောက်လုပ်ရေးလုပ်ငန်းကြီးတွေဝန်ဆောင်မှုလုပ်ငန်းတွေကိုပုဂ္ဂလိကလုပ်ငန်းရှင်တွေလုပ်ခွင့်ရမှာဖြစ်တဲ့အတွက်ပုဂ္ဂလိကလုပ်ငန်းတွေလည်းကြီးထွားတိုးတက်လာစေမှာဖြစ်ပါတယ်ပုဂ္ဂလိကလုပ်ငန်းကျယ်ပြန့်ကြီးထွားလာခြင်းဟာတိုင်းပြည်စီးပွားရေးအတွက်ရောအလုပ်ကဖန်တီးရေးအတွက်ပါကောင်းတဲ့လက္ခဏာဖြစ်စေမှာပ
ါနောက်ထပ်ကောင်းကျိုးတစ်ခုကတော့အရင်သွေးစစ်ဆေးတဲ့ third party စနစ်အကောင့်တွေပေါ်မဲ့ကုမ္ပဏီတွေလုပ်ငန်းတွေထွန်းကားလာမဲ့ကိစ္စပါလက်ရှိမှာမရှိသလောက်ဖြစ်နေတဲ့အဲ့လိုကုမ္ပဏီအမျိုးသားတွေနိုင်ငံတကာနီးတူပေါ်ပေါက်ထွန်းကားလာအောင်အားပေးဖို့လိုပါတယ်အားလုံးကိုခြုံငုံသွက်သက်ကြည့်လိုက်ရင်အစိုးရဝန်ကြီးဌာနအနေနဲ့ third party စနစ်အကောင့်တွေပေါ်မဲ့အပြင်သုံးနှစ်အတွင်းအစိုးရအလုပ်ကိုပဲပြည်ပြည်ပြည်လုပ်မဲ့ regulatory body အဖြစ်ပြောင်းမယ်ဆိုတဲ့ကိစ္စဟာအစိုးရရန်ရာအတွင်းကောင်းမွန်တဲ့တော်လှန်ပြောင်းလဲမှုတစ်ခုဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်